နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့စကိုင်းတိုင်းဒေသကြီးခန်းတီမြို့ကိုတွားရောက်ခဲ့ပြီးအဲဒီကတဆင့်နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသနိုင်ရုံမြို့နယ်မှာလူစုတွေ့ဆုံပွဲကျင်းပပါတယ်စကိုင်းတိုင်းဒေသကြီးတွင်ခီးစင်မှာတော့အနည်းဆုံးမြို့ခုနှစ်မြို့ကိုတွားရောက်ဖို့ရှိသလိုအိန္ဒိယမြန်မာနယ်စပ်ကတမူးမြို့မှာလည်းလူစုတွေ့ဆုံပွဲကျင်းပဖို့ ုံပြီးကေသဖွင့်ချိုးရေးတရားဥပဒေစိုးမိုးရေးစတဲ့ကိစ္စရပ်တွေကိုမင်းမြန်းဆွေးနွေးဖို့အတွက်စကိုင်းတိုင်းဒေသကြီးအချက်ပိုင်းကိုဒီကနေ့ခီးစတင်ခဲ့တာပါဒီကနေ့တွားရောက်မဲ့နေရာဒေသတွေကိုစကိုင်းတိုင်းအစိုးရအဖွဲ့ကစီရင်တရားရေးဝင်ကြီးဦးမြင့်ကြည်ကအခုလိုပြောပါတယ
်ဒီနေ့ခန္ဒီနိုင်ရောဟောမလင်းပြလဲဘူးနော်ဒါလည်းနေနေမှာဒီလူလူနဲ့တိတ်ဆုံဝယ်ပြီးစင်တာအခုဆိုဟောမလင်းလာမှာဟောမလင်းကနေပြီးပြီဆိုကျွန်တော်ဟိုပါလဲပြလဲဘူးမှာလူလူတိတ်ဆုံဝယ်လာနော်အဓိကအဲ့ဒါပါ
ဒီကနေ့မနက်ပိုင်း 10:00 နာရီလောက်မှာလေရင်နဲ့ခန်းတီမြို့ကိုရောက်ရှိပြီးအတိကနေနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသညံမြုံမြို့ကိုတက်မတော်ရဟတ်ရင်နဲ့ထွက်ခွာခဲ့တာပါညံမြုံမြို့မှာလူထုတွေးဆုံပွဲကျင်းပပြီးဒေသဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဝင်ဦးကေဆိုင်ကပြောပါတယ
်ဟုတ်ကဲ့လူထုတွေးဆုံပွဲလုပ်ပါတယ်ဟိုလူထုတင်ပြချက်တွေပေါ့ဒေသရဲ့လိုအပ်ချက်ပေါ့အပြင်ရဲ့တမရဲ့ဘက်မှာလိုအပ်ချက်လေးတင်ပြတယ်ဒါသူချစ်ပြီးပြည်လေပေါ့ဆောင်ရွက်ပေးတယ်ဆိုတော့မျိုးပြောတော့ပေးပါတယ်ဟုတ်ကဲ့အဲ့ဒါသူတော့မရှိပါဘူးရာသီသူ့လည်းတိတ်မကောင်းလို့သူအကြိုက်လည်းပြည်နိုင်လို့ဆိုတော့နိုင်ဝတ်ကြော်ကြော်တော့ရှိမယ်ဆိုတဲ့အဲ့ဒါသူပြန်သွားကြတယ်ဟုတ်ကဲ့ကြက်ကိစ္စမပါပါဘူးလူထုသူ့ဆုပ်ပွဲတော့လာတာပါဟုတ်ကဲ့
နိုင်ရွမျိုးလူလူတွေးဆောင်ပွဲကိုအထွေထွေအုပ်ချုပ်ရေးရုံးမှာကျင်းပပြီးပြည်သူ350လောက်တက်ရောက်ခဲ့ကြောင်းပြောပါတယ်ညံမြုံခီးစဉ်ပြီးတဲ့နောက်မှာတော့ဟောမလင်းကိုဆက်လက်ထွက်ခွာခဲ့ပါတယ်ခန္တီနဲ့ဟောမလင်းမှာလွန်ခဲ့တဲ့နှစ်ကလူထုတွေးဆောင်ပွဲပြုလုပ်ပြီးဖြစ်တာကြောင့်ဒီတစ်ချိန်မှာထပ်မံကျင်းပတာမရှိခဲ့ပါဘူး။ဟောမလင်းကနေတဆင့်ပင်လယ်ဘူးကိုဆက်လက်ထွက်ခွာပြီးပင်လယ်ဘူးမှာလူထုတွေးဆောင်ပွဲကျင်းပမှာဖြစ်တယ်လို့22ရက်နေ့မှာလဲဗမောက်မြို့မှာလူထုတွေးဆောင်ပွဲကျင်းပဖို့ရှိနေပါတယ်။ဗမောက်ခီးစဉ်မှာဇလုံတောင်ကိုတွားရောက်ဖို့ရှိကြောင်းလဲပင်လယ်ဘူးမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။23ရက်နေ့မှာတော့ကလေးမျိုးကနေတဆင့်အိန္ဒိယမြန်မာနယ်စပ်တမူးမျိုးကိုလာရောက်ဖို့ရှိကြောင်းတမူးမျိုးနယ် NLD ပါတီဥက္ကဋ္ဌဦးမြင့်စောကပြောပါတယ
်။မနေ့လာမယ်လာပြီးရင်ကျွန်တော်တို့ဒီခန့်မှာတည်းမှာလူ900လူ900အဝန်းကျင်လောက်ပေါ့နော်အဲ့ဒါနဲ့တွေ့ဆုံမယ်။ရန်ကြီးရပါရင်လည်းဒီလူနဲ့ပေါ့။ဒါပြင်ကလေးမှာပြန်အိမ်နေလို့တော့ကြားတယ်တမူးမှာတော့မဲ့ဘူးရ
။လောလောဆယ်တမူးမျိုးမှာလုံခြုံရေးပြင်ဆင်ဆောင်ရွက်တာတွေရှိနေကြောင်းလည်းပြောပါတယ်။ဒီကနေ့စတင်ခဲ့တဲ့ခီးစဉ်ဟာလာမယ့်23ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာဒီလအစောပိုင်းမှာကချင်ပြည်နယ်အနေနဲ့ကြားပြည်နယ်နေတွေကိုလည်းတွားရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်တွေမှာလည်းဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့လူထုကသူတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။